ပြည်နယ်နိုင်ငံမှာအယက်သားဆွေးရွာကိုဖယ်ရှားပြီးစစ်တပ်ကဖွဲ့စည်းထားတဲ့ယာယီဆွေးရွာအကြီးအကဲဖြစ်အာဏာသိမ်းစစ်ကောင်ဆောင်ကသူ့ဖတ်သူခံရလိုက်ပါတယ်။အာဏာသိမ်းပြီးတရင်နှစ်ပတ်ကြာမှာပဲဗိုလ်ချုပ်ကြီးအက်ဒယ်ဖတာဘော်ဟန်ယာယီဆွေးရွာအကြီးအကဲတာဝန်ယူမယ်ကြောင်းဆူဒန်ရုံးမြင့်တန်ကြားကကြာတာပင်းနေမှာကြေညာလိုက်တာပါ။ဒီရက်ဘက်ကိုအာဏာလွှတ်ပြေးမယ်ကြောင်းဆူဒန်စစ်တပ်ကအချင်းချင်းခရီးပြေးထားပေမဲ့အာဏာသိမ်းစစ်ကောင်ဆောင်ကအာဏာချုပ်ခံလိုက်တာလည်းဖြစ်ပါတယ်။အော်တိုဘာ25ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆူဒန်နိုင်ငံမှာအစိုးရရရှိရတဲ့နိုင်ငံရေးကောင်းဆောင်တရားရုံးအပြင်အာဏာသိမ်းမှုဆက်ကျင်ဆန္ဒပြသူတွေနဲ့တကြွလှုပ်ရှားသူအများပြားကိုလည်းဖမ်းဆီးထားတာပါလူမျိုးတပ်ဖွဲ့တွေရဲ့နှိမ်နှင်းမှုကြောင့်အာဏာသိမ်းမှုဆက်ကျင်ဆန္ဒပြသူအနည်းဆုံး14ယောက်တိစုံကြောင်းလဲဆူဒန်ဆရာဝန်များဖွဲ့နဲ့ကုလသမဂ္ဂကပြောဆိုထားပါတယ်ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်နိုင်ငံတကာတာဝန်ကပြစ်တင်ရှုတ်ချက်ထားပြီးစစ်ဖက်ရက်ဖက်ပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရထံအာဏာလွှတ်ပေးဖို့လည်းတောင်းဆိုထားတာပါနိုင်ငံရေးချက်တွေကိုနိုင်ငံတကာတာဝန်ကကြောင်းဝင်စစ်ဆက်ပေးဖို့ကြိုးပမ်းနေရမှာဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂဒုက္ခဆရာလည်းအင်္ဂါနေ့တုန်းကအာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်ကြီးပါကနဲ့တွေ့ဆုံနေကြောင်းကုလသမဂ္ဂတွင်မှုချုပ်ရုံးကပြောဆိုထားပါတယ်